မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသောမဲ့သတင်းတွေကတော့ရန်ကုန်တိုင်းဒေသကြီး State at Home ကလာခွင့်ပြုလုပ်ငန်းများလက်ပတ်မယ်ဆိုပါကအွန်လိုင်းကနေတဆင့်မှတ်ပုံတင်ရထပ်မံအသိပေးတယ်ဆိုတဲ့သတင်းမြန်မာ Institute of Information Technology ရဲ့ဝင်ခွင့်ဆောင်မပွဲနေ့ကိုအတိအကျထုတ်ပြန်ထားခြင်းမရှိဟုဆိုတဲ့သတင်းထူးခြားတဲ့စုံလယ်မျက်နှာပြင်နဲ့ LG WinFiG ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ရန်ကုန်တိုင်းဒေသကြီး Stay at Home ကလာခွင့်ပြုလုပ်ငန်းတွေလဲပတ်မယ်ဆိုပါကအွန်လိုင်းကနေတဆင့်မှတ်ပုံတင်ရထပ်မံအသိပေးတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီး Stay at Home ကလာခွင့်ပြုလုပ်ငန်းတွေလဲပတ်မယ်ဆိုပါကအွန်လိုင်းကနေတဆင့်မှတ်ပုံတင်ရထပ်မံအသိပေးကြေညာထားပါတယ်ရန်ကုန်တိုင်းဒေသကြီးတွေ Stay at Home ကလာရက်သရပတ်နှစ်ပတ်အတွင်းဖွင့်လှစ်ရန်ခွင့်ပြုထားတဲ့စက်ရုံအလုပ်ရုံကုမ္ပဏီလုပ်ငန်းအဖွဲ့အစည်းတွေအနေနဲ့လုပ်ငန်းလဲပတ်ရန်အတွက်အွန်လိုင်းကနေတဆင့်မှတ်ပုံတင်ပြီးတော့ QR Pass ထုတ်ထားရန်လိုအပ်မှာဖြစ်ကြောင်းကိုစက်တင်ဘာလ24ရက်နေ့ကအသိပေးကြေညာခဲ့ပြီးတော့အဆိုပါလဲပတ်ရန်ခွင့်ပြုထားတဲ့လုပ်ငန်းတွေကနေသက်ရောက်အလုပ်ရုံများမှအလုပ်သမားများကုမ္ပဏီလုပ်ငန်းအဖွဲ့အစည်းတွေမှဝန်ထမ်းတွေအနေနဲ့သက်ဆိုင်ရာလုပ်ငန်းခွင်တို့တွားရောက်ရာတွင်၎င်းလိုအပ်ချက်အရာအခြားမြို့နယ်များသို့ဖြတ်ကျော်ရာတွင်၎င်း QR Pass ရရှိကန်ဆောင်ထားရန်လိုအပ်မှာဖြစ်တယ်လို့သိရပါတယ် QR Pass ရရှိထားခြင်းမရှိဘဲနဲ့မြို့နယ်တစ်ခုကနေတစ်ခုသို့ဖြတ်ကျော်ခြင်းခွင့်ပြုထားခြင်းမရှိသောလုပ်ငန်းတွေဖွင့်လှစ်လဲပတ်ခြင်းများမပြုလုပ်ရဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခွင့်ပြုထားတဲ့လုပ်ငန်းတွေအနေနဲ့ QR Pass ရယူနိုင်ဖို့အတွက် www.qrpass.sawshar.gov.mm ကိုဝင်ရောက်ပြီးတော့မှတ်ပုံတင်ရမှာပဲဖြစ်ပါတယ်ပြည်သူတွေအနေနဲ့မဖြစ်မနေဈေးဝယ်ယူခြင်းဈေးရုံဈေးကန်းတွေတွားရောက်ခြင်းတို့အတွက်ကျန်းမာရေးနဲ့အာကလဝင်ကြီးဌာနမှညွှန်ကြားချက်တွေအတိုင်းလိုက်နာရမှာဖြစ်ပြီးတော့ယခု QR Pass အစီအစဉ်တွေအကျုံးမဝင်ဘူးလို့သိရပါတယ်လုပ်ငန်းရှင်များဝန်ထမ်းများအလုပ်သမားတွေအနေနဲ့ Stay at Home ကာလရက်သတ္တပတ်နှစ်ပတ်အတွင်းမှာကျန်းမာရေးနဲ့အာကလဝင်ကြီးဌာနကနေထုတ်ပြန်ထားတဲ့အမိန့်ကြော်ညာချက်များပြည်မြစည်းကမ်းတွေကိုတိကျစွာလိုက်နာရန်လိုအပ်ပြီးတော့လိုက်နာမှုမရှိပါကပြင်းထန်စွာအရေးယူသွားမှာဖြစ်ကြောင်းသိရပါတယ်ဆက်လက်ပြီးမြန်မာ Institute of Information Technology ရဲ့ဝင်ခွင့်ဆောင်မပွဲနေ့ကိုအတိအကျထုတ်ပြန်ထားခြင်းမရှိဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်မြန်မာနိုင်ငံတဝမ်းမှာ COVID-19 ကူးစက်ရောဂါပြန့်ပွားလျက်ရှိနေတဲ့အတွက်မြန်မာ Institute of Information Technology MIIT အနေနဲ့ဝင်ခွင့်လျှောက်လွှာထုတ်ပေးမဲ့နေ့ဝင်ခွင့်ဆောင်မပွဲနေ့တွေကိုအတိအကျထုတ်ပြန်ထားခြင်းမရှိသေးတာကြောင့် MIIT Mandalay Facebook စာမျက်နှာမှာဖော်ပြထားပါတယ် Social Media ပေါ်ကကောလာဟလတွေကိုမယုံကြည်ကြဖို့မြစ်တာရက်ခံအပ်ပါတယ်သတင်းအမှန်ရဖို့ MIIT website ဖြစ်တဲ့ miit.edu.mm မှာစောင့်ကြည့်နိုင်ပါတယ် MIIT ဝင်ခွင့်အတွက်ဖွင့်ထားတဲ့သင်တန်းတွေဟာ၎င်းတို့ရဲ့ website တွေနဲ့ social media page တွေမှာ MIIT logo ကိုသုံးနေတာကိုတွေ့ရပါတယ် MIIT ကထိုသင်တန်းတွေကို logo သုံးဖို့ခွင့်မပြုထားတဲ့အတွက် MIIT logo သုံးခြင်းဟာတရားမဝင်ပါဘူး MIIT သည်မိသည့်ဝင်ခွင့်သင်တန်းကိုမှထောက်ခံထားခြင်းမရှိပါမိမိတို့ရွေးချယ်တက်ရောက်ထားသောသင်တန်းတွေရဲ့ဖြစ်ပေါ်လာတဲ့နောက်ဆက်တွဲကိစ္စရပ်တွေဟာ MIIT နဲ့လုံးဝမသက်ဆိုင်ပါဟုရေးသားဖော်ပြထားပါတယ်မြန်မာ Institute of Information Technology MIIT ကို2015ခုနှစ်မှာစတင်တည်ထောင်ခဲ့ပြီးတော့ Computer Science and Engineering CSE နဲ့ Electronic and Communication Engineering ECE Program တွေကိုလက်တွေ့ပိုင်းနဲ့ဆက်ဆက်သင်ကြားပို့ချပေးနေတဲ့တက္ကသိုလ်တစ်ခုလည်းဖြစ်ပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ထူးခြားတဲ့စုံလယ်မျက်နှာပြင်နဲ့ LG WinFiG ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် LG ဟာ T-Trend စမ်းသပ်မှုရှိတဲ့ကုမ္ပဏီဖြစ်ပြီးတော့အခြားကုမ္ပဏီတွေခေါင်းစမတ်ဖုန်းတွေထုတ်လုပ်နေပေမဲ့ LG Win ကတော့စုံလယ်ဒီဇိုင်းအသုံးပြုထားပါတယ်မျက်နှာပြင်အနေနဲ့6.8 လက်မကိုလှည့်နိုင်တဲ့အခါမှာဒုတိယမြောက် Display ပေါ်လာပါမယ်စုံလယ်မျက်နှာပြင်ကိုဖွင့်လိုက်ရင်အချိုးကျတဲ့တီပုံသဏ္ဍာန်ဖြစ်သွားပါမယ် LG Win ဖုန်းရဲ့စုံလယ်ဒီဇိုင်းကို Jerry Reed Everything ဆိုတဲ့ YouTube Channel ရဲ့ဇက်ကဒီဇိုင်းစီဖြုတ်ပြီးပြသထားပါတယ် LG Win ဒီဇိုင်းကတော့ထူးခြားပြီးတော့ခက်ဖန်တီးထားပါတယ် LG ကစုံလယ်လှည့်တာကိုချောမွေ့စေဖို့ချောစီပါတဲ့ Plastic အသုံးပြုထားပါတယ်ဖုန်းအပိုင်းနှစ်ခုကအခွက်ကတော့လေဟာနဲ့ဖန်တီးပေးပြီးတော့ ဖုန်နဲ့တဲဝင်မဲ့အန်ဒီရဲကိုတားဆီးပေးပါတယ်။အန်ဂျီဟာဝင်းဆုံလဲအစိတ်အပိုင်းကိုစမ်းသပ်ခဲ့ပြီးတော့အနည်းဆုံးရန်နရလက်ပတ်မှုအကျဉ်းရည်နှစ်သိန်းအထိလုံနိုင်တယ်လို့လည်းသိရပါတယ်။အန်ဂျီဝင်းမျက်နှာပြင်အရွယ်အစားက 6.8 လက်မှ OLED ပန်းနဲ့ပါဝင်ပြီးတော့90ဒီဂရီလှည့်လိုက်ရင်ဒုတိယမြောက် 3.6 လက်မှမျက်နှာပြင်ပေါ်လာပါမယ်။အန်ဂျီဝင်းမှာ Snapdragon 765G 5G RAM နဲ့ 8GB 128GB Internet Storage နဲ့ Microတိကတိုးချက်အသုံးပြုနိုင်ပါတယ
်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ဒီမှာကတော့ဝေမြင့်မှုပါ